ဆရာဘကြီးထာမအနုမောဒနာတရားများများများကြားကြားဖြစ်ပါတယ်။သို့ဖြစ်ပါ၏ဆရာတော်ဘုရားကြီးကနေပါရောက်ကြောင်းပေါင်းပြန်တော့တရားတော်ကိုဟောကြားတော်မူပြပါရန်ယုတိလေးစွာသာတယောက်သာပန်ကြပါစေဆရာ
။1386ခုနှစ်တရင်ဇလကွယ်နှစ်2014ခုနှစ်အောက်တိုဘာလ22ရက်ရန်ကုန်တိုင်းဒေသကြီးမြန်ကုန်မြို့နယ်ကဘာအေးဖျားလန်းဆောက်လုပ်ရေးဝန်ကြီးဌာနပြည်သူ့ဆောက်လုပ်ရေးလုပ်ငန်းအောက်မြန်မာပြည်ကျန်းတရားတပ်ခွဲတောင်းဓမ္မယုံတွင်ဆင်းရဲခြင်းမှပြုလုပ်အပ်သည့်အင်ဂျင်နီယာမူကြီးစက်မှုနှင့်ဝန်ထမ်းမိသားစုများကပမောက္ခချုပ်ဆရာတော်ကြီးအားပူဇော်သည့်ကုဏဝိသိဋ္ဌပူဇာမင်္ဂလာအခမ်းအနားအနုမောဒနာတရားကုသကောင်းမှုပြုတိုင်းပြုတိုင်းဝမ်းမြောက်ဖွယ်ရာအနုမောဒနာတရားဆိုတာဟောကြားလေးရှိတယ်မိမိတို့လုပ်တဲ့လုပ်ငန်းရဲ့အကျိုးအပြစ်ကိုစီစစ်ပြတဲ့သဘောမျိုးအကျိုးတရားတွေဘယ်လိုဖြစ်နိုင်လဲဆိုတာကိုဟောကြားထုတ်ဖော်တဲ့တရားမျိုးကိုအနုမောဒနာတရားလို့ခေါ်ကုသိုလ်ကောင်းမှုနဲ့ပတ်သက်လာလို့ရှိရင်တော့ရသော်ဘုရားကလူ့ဘဝရလာတဲ့အခါမှာဧဝံသာတိနမစ္ဆေနကတ္တပံကုသလံဘဟုလူ့ဘဝရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအပြည့်ကင်းပြီးကောင်းကျိုးချမ်းသာပေးနိုင်တဲ့အရာတွေကိုမြန်မြန်လုပ်ရမယ်လို့ဒီလိုခေါ်ကုသိုလ်ဆိုတဲ့စကားလုံးကအပြစ်ကင်းပြီးတော့ကောင်းကျိုးချမ်းသာတွေကိုပေးနိုင်တဲ့အနေအထားတစ်ခုရသော်ဘုရားကဒါကကုသိုလ်ဒါကအကုသိုလ်လို့ခွဲခြားဟောကြားတာဖြစ်တယ်ကုသိုလ်အကုသိုလ်ဆိုတာသဘာဝတရားတသက်များတာဖြစ်တယ်ဆေးသဘောမျိုးပဲအစာအာဟာရသဘောမျိုးပဲအစာအာဟာရဟာကျမ်းမာရေးထောက်ခုပြုတဲ့အစာအာဟာရရှိတယ်။ကျမ်းမာရေးကိုပြည့်ပြားသွားစေတဲ့အစာအာဟာရရှိ။ဆေးကလည်းယောဂနဲ့တင့်တော်တဲ့ဆေး။ယောဂနဲ့မတင့်တော်တဲ့ဆေးဆိုတော့ကွပြားချမ်းသာမှုလေးတွေရှိ။အဲဒီမှာသိရှိနားလည်မှုဟာသာသနာ့ရဲ့ဘက်ကတာဝန်တစ်ခုဖြစ်တာပေါ့။ဘယ်လို့ဟာလုံးတဲ့အလုံးလဲဘယ်လို့ဟာမလုံးတဲ့အလုံးလဲဘယ်လောက်ကကောင်းကျိုးချမ်းသာကိုပေးနိုင်မလဲဘယ်လောက်ကကောင်းကျိုးချမ်းသာကိုမပေးနိုင်ဘူးလဲဆိုတာသစ္စာဘုရားကဟောပြထားတဲ့အခါမှာလိုက်လာကျင့်သုံးရမယ့်ပုဂ္ဂိုလ်တွေကကုသိုလ်အကုသိုလ်လို့ဆိုရင်ကောင်းကျိုးချမ်းသာကိုပေးနိုင်တဲ့အရာနဲ့ကောင်းကျိုးချမ်းသာကိုမပေးနိုင်တဲ့အရာဒီနှစ်ခုမိမိတဏ္ဍမှာကောင်းကျိုးချမ်းသာတွေပေးစေတတ်တဲ့ကုသိုလ်တရားဖြစ်အောင်လုပ်ပြီးမကောင်းကျိုးပေးနိုင်တဲ့အကုသိုလ်တရားတွေကရှောင်မှုရသော်ဘုရားရဲ့အချင်းချုပ်အဆုံးမှာတော့ရှောင်ရံနဲ့ဆောင်ရံဒီနှစ်ခုဟာအဓိကပဲလောကမှာလည်းဒီတိုင်းပဲရင်ကျေးတဲ့လူအတိုင်းဝိုင်းမှာရှိတဲ့မိသားစုတွေဟာကိုယ်သားသမီးရဲ့ကောင်းကျိုးချမ်းသာကိုလိုတဲ့အခါမှာဒါမလုံးနဲ့ဒါလုံးလို့ဆုံးမကြတာပဲမလုံးတဲ့နာနဲ့လုံးတဲ့နာဒီနှစ်ခုကွဲပြားခွဲခြားပြောဆိုပြီးဒါမျိုးမလုံးနဲ့ဒါမျိုးလို့ဒီလူနဲ့မပေါင်းနဲ့ဒီလူနဲ့ပေါင်းဆိုပြီးတော့အကောင်းနဲ့ဆိုအကြောင်းနဲ့ဆိုခွဲခြားပြီးတော့ဆုံးမလေးရှိတာဒါသဘာဝသို့တော့တမန်အချင်းကတော့အတိုင်းအတာတစ်ခုအရသာပြည့်မြင်နိုင်ရတယ်ရသော်ဘုရားရဲ့အဆုံးအမကိုရတဲ့အခါကျတော့ကြီးမားတဲ့အတိုင်းအတာကြီးတစ်ခုဖြစ်အောင်ပို့ပြီးတော့မြင်လာဖြစ်လာရှိတာသမာအားဖြင့်မိမိတို့အသိဉာဏ်ဆူရောက်နိုင်စမ်းမရှိတဲ့အတွက်ကြောင့်မိမိတို့မြင်တဲ့လောက်တော့အကောင်းဆုံးအကြောင်းကျိုးခွဲခြားပြီးသိနိုင်ကြတော့လေမမြင်နိုင်တဲ့အတိုင်းအတာတွေပဲရောက်တဲ့အခါကျမသိနိုင်ကြဘူးဒါကြောင့်မို့ဖျားကိုကိုးပွဲကြတယ်ဘုရားဗန္ဓဝင်သူတော်ရှင်ကြီးရဲ့ကိုးပွဲမှုဆိုဒီမှာအမှန်တရားကိုသိဖို့နဲ့လိုက်လာရှင်းလုံးမှုအတွက်ကိုးပွဲလာဖြစ်တယ်တခြားဘာသာတွေရဲ့ကိုးပွဲမှုဆိုတာတွေနဲ့မတူဘူးပေါ့ တခြားဘာသာတွေရဲ့ကိုယ်ကမှုကဘုရားသခင်ရဲ့ကျေးဇူးတော်တွေကိုကျေးဇူးတင်မှုဘုရားသခင်ကိုပူဇော်ဖို့ဆိုတဲ့ကိုယ်ကမှုဟာဒီဘက်ကိုပိုအလေးထားတယ်ပေါ့ဘုရားသခင်ရဲ့အနိလမတော်တန်တားလိုက်လို့ရှိရင်ကောင်းကျိုးချမ်းသာတွေရလိမ့်မယ်ဆိုတဲ့မျှော်လင့်ချက်ကြီးတွေတစုံတစ်ခုမှရင်လုံးမိထားလို့ရှိရင်လည်းဘုရားသခင်ကပဲတို့အတွက်ခံလိုက်မယ်ဆိုတော့မျောလင်းချက်ကြီးတွေနဲ့ကိုယ်ခွေကြတဲ့ဘာသာတွေကများတယ်နော်ဘုရားမှာသာမှာတော့ဘုရားတရားတန်ခါရနောက်သုံးဖို့ကိုယ်ဝယ်တယ်ဆိုတာအဲ့ဒီလိုမျောလင်းချက်နဲ့ကိုယ်ဝယ်တာမဟုတ်ဘူးလုံးတဲ့နာနဲ့မလုံးတဲ့နာခွဲခြားသိဖို့အသိဉာဏ်ရဖို့ကိုယ်ဝယ်အထောက်ကြတာဖြစ်တယ်ဒါကြောင့်မို့ရှင်းလင်းပြောကြတဲ့အခါမှာဆူတောင်းရင်ဆူတောင်းတယ်ဆိုတာမဆတော်မူပါဆိုတဲ့ဆူတောင်းမျိုးကိုဆိုလိုတာပေါ့နော်ကိုယ့်ရဲ့ဆန္ဒကိုယ့်ရဲ့ဥတည်ချက်ကိုဖော်ပြတဲ့ဆူတောင်းမျိုးကတစ်မျိုးရှိတယ်ပေါ့ဘယ်လုံးလုံးလို့ဘယ်ကောင်းမှုရဲ့အကျိုးဟာဘာဖြစ်ပါသေးဆိုတာက wish ကိုဖော်ပြဆန္ဒကိုဖော်ပြကိုယ့်ရဲ့ဥတည်ချက်တစ်ခုကိုဖော်ပြဘုရားသခင်မတော်မူပါချင်းချင်းတယ်မူပါblessing ပေးတော်မူပါလို့ဆိုတာကြတော့တကိုးရဲ့အရှင်ဝါကိုတောင်းဆိုတဲ့သဘောမျိုးဖြစ်တယ်ပေါ့အဲ့ဒီလိုဆူတောင်းမှုမျိုးမဟုတ်ဘူးဘုရားဘာသာရဲ့ဆူတောင်းမှုမျိုးကကိုယ့်ရဲ့ဆန္ဒတစ်ခုဥတည်ချက်တစ်ခုဖော်ထုတ်တယ်သို့တော်လည်းအလေးနဲ့မစင်စားဘူးဆိုရင်သူတို့လည်းဆူတောင်းတာပဲကိုယ်လည်းဆူတောင်းတာပဲလို့ရောထွေးပြီးတော့သွားရတယ်ပေါ့ဆူတောင်းရင်အနစ်သာရလည်းမတူဘူးဆိုတာနော်ဒါကြောင့်မို့ကွဲပြားချမ်းသာစွာရေးသားဖော်ပြတဲ့ channel ကိုယ်ပဲမှုဘာသာတရားနဲ့ပတ်သက်လာလို့ရှင် religion လို့ခေါ်တယ်လောကကြီးကိုဖန်ဆင်းတဲ့ဖန်ဆင်းရှင်ဆိုရဲ God ဆိုရဲသံဃာကြီးမားလာတဲ့သာဝရဘုရားကြီးရှိတယ်လို့ယူဆပြီးထိုသာဝရဘုရားကြီးရဲ့အမည်နာမတော်နဲ့ဘုရားသခင်ရဲ့မန်းဆာမှု blessing ပေးမှုကိုမျှော်လင့်တောင်းတပြီးတော့ဆုတောင်းဆုပန်လုပ်နေကြတဲ့အတိုင်းဝိုင်းကကဘာမှာအများဆုံးပဲဘုရားဂေါတမဗုဒ္ဓလူသားတွေကအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်မပေါ်သေးသမျှကလပ်ပတ်လုံးလောကလူတွေဟာဆင်းရဲမှကြောက်တယ်ချမ်းသာဒုက္ခကိုလိုလားတယ်ဆိုတဲ့စိတ်ဓာတ်တွေပါလို့ကြလဲဆိုရင်တကောရှင်တွေကိုအာကိုတယ်ကိုယ်ပဲတယ်တောင်းပန်တယ်တိုးရှိုးတယ်ဆိုတဲ့ကိုယ်ပဲမှုတွေလောကကြီးမှာပေါ်ပေါက်လာတာဖြစ်တယ်လက်ဆက်ပြန်ပွင့်လာတဲ့အခါကျတော့အကြောင်းအကျိုးအကောင်းဆုံးတွေနားလည်လာပြီးတော့ကိုလို့ရင်ရတယ်ဆိုတာကိုလို့တဲ့နာကိုလို့ဖို့မလို့တဲ့နာကိုရှောင်ဖို့ဆောင်နာနဲ့ဆောင်နာဟာအဓိကကြတယ်ကိုယ်ပဲနေမှုကအဓိကမဟုတ်ဘူးလို့ဆိုတာသက်ဆောင်ပြပွင့်လာတော့မှသိလာကြတဲ့အခါလူတွေဟာရဲရဲလာပြီးတော့ကိုယ်ဆောင်အားတွေကိုတုံးချလာကြအဲ့ဒီကြတော့မှជីវ័តွတ်တဲ့မှုတွေဖြစ်ပေါ်ပြီးတော့လာဒါကြောင့်မို့ဘုရားမသာဝင်သူတော်စင်နေနေနဲ့ဈာန်ယောင်းမှန်မို့ဆွတ်တင်ထားတဲ့သက်ဆောင်ပြရဲ့အဆုံးအမတွေမိမိတို့ဘဝကပေးသည့်အတွက်ကြောင့်အဲ့ဒီအတိုင်းဝိုင်းထဲမှာလူလာဖြစ်တဲ့အခါလမ်းမှာပေါ်ရောက်တော့လဲလမ်းပေါ်လျှောက်ဖို့တော့လိုအပ်တာပေါ့မှန်ကန်တဲ့လမ်းပေါ်တော့ရောက်ရဲ့လောရမဲ့ဟာမလောက်ဘူးဆိုလို့ရှိရင်အကျိုးပြီးမှာမဟုတ်ဘူးရသော်ပြားကရဲရင်မှုကိုဖြစ်စေတတ်တဲ့ကိုယ်ပိုင်ဆုံးဖြတ်နိုင်တဲ့အဆုံးအမတွေကိုပေးတယ်အတ္တဟိအတ္တနောနာထောကောဟိနာထောပရောတိအာလောကမှာအာကိုရမှာကိုယ်ကိုယ်ကိုယ်သာဖြစ်တယ်သူများဆိုတာအတိုင်းတာတစ်ခုရမှာအာကိုလို့ရမှာအကြီးဝအာကိုလို့ရတာကိုယ်ကိုယ်ကိုယ်သာဖြစ်တယ်အတ္တနာဟိသူတန်တင်အာကိုရဲဆိုတာကိုယ်ကိုယ်ကိုယ်အကောင်းဆုံးဖြစ်အောင်ကြိုးစားကိုချင်းတရားကောင်းအောင်ကြိုးစားမယ်စိတ်ဓာတ်တည်ငြိမ်အောင်ကြိုးစားရမယ်။ပညာထက်မြက်လာအောင်ကြိုးစားရမယ်။ဒါကိုကိုအားကိုးတာဆင်းလို့။အတ္တနာဟိသုဒ္ဓံတေနာ။က ကိုယ့်ကိုဆုံးမပြီးကိုယ့်ကိုဆုံးမတယ်ဆိုကိုယ့်ကို training ပေးတာကိုယ့်ကိုလေ့ကျင့်တာကိုယ့်ကိုသင်ကြားတာလက်တွေ့လည်းဒီတိုင်းပဲမဟုတ်လားဒါကလူတွေကြီးပွားတိုးတက်လာကြတဲ့ပုဂ္ဂိုလ်တွေဟာကိုယ့်ကိုဆုံးမတယ်ကိုယ့်ကိုရင်ကျိလိမ်အောင်လိမ်မအောင်နေကြထိုင်ကြတယ်ပြောကြဆိုကြတယ်သိပညာတွေရှိဘူးကြတယ်ပွဲတူကုံတူတွေရယူကြတယ်လုပ်ငန်းကိစ္စတွေကြိုးစားလုပ်ကြတယ်ဒါဟာလောကမှာလက်တွေ့ကြတဲ့မျက်မြင်သားကားတွေပဲဖြစ်တယ်အဲ့ဒီမျက်မြင်သာရကတွေကိုမျက်ခွေပြုတ်ပြီးတော့မမြင်ရတဲ့အရာကိုသွားအားကိုးနေခြင်းဟာယုတ်တိမရှိဘူးသွားဝါမကြဘူးပေါ့ရသော်ပြားကတကြောင်မို့ငါ့ကိုအားကိုးကြငါ့ကိုကိုးခွေကြလို့တော့မဟုတ်ဘူးရသော်ပြားကိုကိုးခွေတယ်ဆိုတာအတိုင်းအတာတစ်ခုအသိပညာရတဲ့လူကိုးခွေတာဥပမာမဲ့ပညာလိုချင်တဲ့ပုဂ္ဂိုလ်ဟာပညာတတ်တဲ့ဆရာသမားကိုချင်ကပ်တယ်တက္ကသိုလ်ကွယ်ရုပ်ဘုံလူတွေရကြရင်တက္ကသိုလ်ကျောင်းတက်တယ်ပညာတတ်တဲ့ပုဂ္ဂိုလ်ကိုချင်ကပ်တယ်ဒီသိပဲလောက်ပဲရှိတယ်နောက်ပိုင်းလောကမှာကိုယ့်ကိုယ်လောက်ရမယ်ကိုယ့်ကိုယ်ကိုစူးစမ်းရမယ်ဆိုတဲ့အတိုင်းအတာတွေကိုဖော်ပြအဲ့တော့အတ္တဟိအတ္တနောနာထောကောဟိနာထောပရောတိယာဆိုတာလောကသားတွေကိုတတ်လှမ်းပြီးတော့နှိုးဆော်လိုက်တဲ့အသေးပဲကိုယ်ကိုအာမကိုပဲနဲ့တကိုးရှင်ကြီးစီမာဒူးတုတ်ပြီးတော့တောင်းပန်တိုးရှိုးပြီးနေကြရတဲ့ဘဝမျိုးဘာမသိဘူးမသိဘာမသိနဲ့ဘာမှအသိဉာဏ်မရှိပဲနဲ့ကြောက်လန့်တကြားနဲ့ကိုယ်ခွေနေရတဲ့ဘဝမျိုးကနေပြီးတော့မျက်စောင်ပြားသရဝါရီရဲ့အကျိုးကိုတည်ပိုးတဲ့အနေနဲ့အဲ့ဒါတွေကကိုယ်ခွေရအစစ်မဟုတ်ဘူးလို့ဒီလိုသာရိအာကိုနေလို့ဖြစ်ဘူးအာကိုရမှာကိုယ့်ကိုအာကိုဒါပြင်ကိုယ့်ကိုအာကိုဆိုတာဘာကိုအာကိုခိုင်းတာလို့ဆိုကုသဏမှာဖြစ်တဲ့ကုသဏမှာသီလတည်ဆောင်ရမယ်သမာဓိတည်ဆောင်ရမယ်ပညာတည်ဆောင်အဲ့ဒီကုသဏမှာသီလသမာဓိပညာတွေနဲ့ကိုယ့်ကိုလေ့ကျင့်လိုက်လို့လေ့ကျင့်သင်ကြားထားတဲ့ပုဂ္ဂိုလ်တယောက်သူထံတာအတ္တနာရှိသူထံတင်ကိုယ်ကိုလေ့ကျင့်စဉ်ကြားထားလို့တမ်းမြောက်နေတဲ့ပုဂ္ဂိုလ်တူတယောက်နာထံလပတိတုံးလပံတကယ်အာကိုရမယ်အရည်ချင်းတွေသူကိုယ်တိုင်ရသွားမှာပါခုနလိုတောင်းပန်ပြီးတော့မဆတော်မူပါလို့တောင်းနေလို့တော့တစ်သက်လုံးမရဘူးလို့ဒီလိုဆိုတယ်အဲ့တော့ဒီအတွေးအခေါ်ဒီအဆုံးအမလေးတွေဟာသူ့ရဲ့စိတ်ဓာတ်ကိုမြင်မားစေပြီးဆိုင်တတိတွေတိုးတက်လာတဲ့အဆုံးအမလေးတွေဖြစ်တယ်ပေါ့အနုမှုစဉ်လောကသားတွေဟာမိမိတို့မြင်နိုင်တဲ့အတိုင်းအတာတွေကအလွန်သေးပြီးအလွန်ကျဉ်းမြောင်းနေတော့မမြင်နိုင်တဲ့အရာတွေကိုတွေးပြီးတော့ကြောက်ကြတယ်နော်ဘာဖြစ်မလဲဆိုတာတွေးပြီးတော့ပူတယ်စိတ်ပူတယ်ကြောက်တယ်မမြင်နိုင်တာတွေကများတော့အဲ့ဒီစိတ်ပူပြီးတွေးကြောက်နေတာကြောင့်မလို့ကိုယ်ပဲမဟုတ်အာကိုရဆိုရှာလာကြရှာလာကြတဲ့နေရာမှာအမျိုးမျိုးရှာကြတာဘာဖြစ်မဲ့ဆိုတာဟောနိုင်တဲ့ပြောနိုင်တဲ့ပုဂ္ဂိုလ်နဲ့သွားပြီးတော့အာကိုခြင်းအာကိုတာပဲနော်ဘာဖြစ်မဲ့ဆိုတာသွားမေးဘာလို့ရမလဲဒါရီယာအလုံးမတိလို့လုံနေတဲ့အထိတ်တွေကြီးကြီးပဲကောအဲ့ဒါလို့အာကိုကြတယ်အနာဂတ်ကိုဟောတဲ့ပြောတဲ့ပုဂ္ဂိုလ်တွေကိုလည်းအာကိုတယ်တကိုးရှိတယ်ဆိုတဲ့ပုံပေါ်တွေကိုလည်းအာကိုးတယ်အဲ့ဒါလို့အာကိုးရတယ်လွဲမှားပြီးတော့နေသည့်အတွက်ကြောင့်နောက်ဆုံးကျတော့အာကိုးရလို့ယူဆတဲ့ခြေကနေပြီးသာတံတရဏတော့ပြန်လို့ဆိုတဲ့အချိန်အာကိုးရလို့ထင်မှတ်ထားတဲ့အရာတွေခြေကနေပြီးတော့ဘေးရန်အန္တရာယ်တွေကိုယ့်စီပြန်ကျရောက်လာတဲ့အနေအထားမျိုးရောက်ကုန်တာမမမကန်တဲ့အာကိုမှုတွေသွားအာကိုရင်သူ့ရဲ့သူခိုင်းတာလောရတဲ့ဘဝမျိုးရောက်သွားပြီနောက်ဆုံးမှစဉ်းစားကြည့်လေကိုယ်ပိုင်ညာနဲ့မဆုံးဖြတ်နိုင်တော့လူသားတယောက်အနေနဲ့အင်္ဂုလိမာလာသူ့ရဲ့ဆရာကြီးကနေပြီးတော့မင်းလက်ညှိုးပေါင်းတစ်ထောင်ရမှမင်းပညာစုံမယ်လူတွေတတ်ပြီးလက်ညှိုးပေါင်းတစ်ထောင်ရအောင်လုပ်လို့ခိုင်းလိုက်တာ တကယ်တော့သူဟာမူလကရဲဆက်သူမဟုတ်ပါဘူးသူ့နာမည်ကအဟိန္ဒကလို့ခေါ်တယ်သူအဟိန္ဒကဆိုတော့ဘယ်သူမှမငြင်းဆဲဘူးမတက်ဖြတ်ဘူးကျင်နာထက်တဲ့လူတစ်ယောက်ပဲသို့သောပညာရခြင်းတော့ခိုင်းနာလို့တဲ့သဘောခိုင်းနာလို့တဲ့အခါတော့တတ္တိရှိရှိဖြတ်တိရှိရှိနဲ့လို့တဲ့သဘောသူဆောင်းအားရှိတဲ့ပုဂ္ဂိုလ်ဆိုအဲ့လိုလုပ်ရင်ကနေပြီးတော့အမားတွေကျူးလွန်ကုန်အဲ့ဒါမျိုးကိုပြောတာဇာတံတရဏတော်ပညာအာကိုရာတုံ့ပြန်တဲ့ဘေးရန်ဒီကိုရောက်တချို့ဘာသာတွေစဉ်းစားကြည့်ဘုရားသခင်လိုတော်ကြဆိုလုပ်တယ်ဘုရားသခင်ပူဇော်ဖို့ဆိုပြီးတော့သားကောင်းတွေသတ်ဖြတ်ပြီးတော့ရှင်းနပ်ပူဇော်တယ်ရှင်းနပ်ပူဇော်ခြင်းဖြင့်ဘုရားသခင်နဲ့အတူတကွကောင်းကင်ဘုံမှာဆံရမယ်လို့ဟောဆန္ဒတော့အကောင်းပဲသနာဒုက္ခလိုချင်လို့လုံးကြတာတတ်တယ်ချက်တယ် sacrifice လုပ်တယ်ဆိုကောင်းတဲ့ချမ်းသာလိုချင်လို့လုံးတာသူမကောင်းမသိရတဲ့နဲ့လုံးတာမဟုတ်ဘူးကောင်းတယ်လို့ထင်လို့လိုချင်လို့လုံးတာအဲ့ဒါလို့ကောင်းရချမ်းသာတွေများရမလားလို့ဆိုတဲ့ရည်ရွယ်ချက်နဲ့သူတို့ကိုယ်ပဲလို့ယုံကြည်တဲ့ပုဂ္ဂိုလ်ရဲ့လမ်းညွန်လို့ဆိုပြီးတော့အဲ့ဒါကိုလိုက်နာရှင်းသွင်းလုံးတာလုံးလိုက်တဲ့အခါကျတော့သာတံတရဏတော်ပြန်နောက်ဆုံးအချိန်ကျတော့ reaction ဆိုတဲ့သဘာဝတရားကြီးရဲ့ပြစ်ထန်ခတ်မှုကိုခံကြရှာရတယ်။ reaction ဆိုတဲ့သဘောတရားကပြန်ပြီးတော့တုံ့ပြန်လာတာဟာအလားတူတုံ့ပြန်မှုကိုပေးတတ်တယ်။အကူတန်ရဲ့တုံ့ပြန်မှုသည်ထွက်ပေါ်လာတဲ့အတန်တိုင်းတုံ့ပြန်တာဖြစ်တော့ကြောင့်သဘာဝတရားတွေဟာလေအဲ့ဒီတူညီတဲ့တုံ့ပြန်မှုလုံးလို့ရှိတယ်။ကိုကိုယ်တိုင်ကလည်းလီးရင်ကိုယ်လည်းလီးခံရမယ်အနေအထားမျိုးရောက်။ကိုကိုယ်တိုင်ကသွေးထက်သန်ရုပ်လုံးရင်ကိုယ်လည်းသွေးထက်သန်ရုပ်ဖြစ်ရမယ်ဆိုတဲ့ဟာမျိုးတွေ။သဘာဝတရားကြီးရဲ့ reaction ရဲ့တုံ့ပြန်မှုကိုခံပြီးတော့ဆင်းရဲဒုက္ခကိုကြုံကြရတယ်။အနေအထားမျိုးရောက်မှာ။ဒါကိုပြောတာဇာတံတရဏတောပယံ။ကိုယ်ပဲရာနေပြီးတော့ပြန်လာတဲ့အန္တရာယ်ကြီးတွေနဲ့ကြုံရတတ်တယ်။အေးဒါကြောင့်မို့ရသော်ဘုရားကလက်မှတ်ပေါ်တင်ထားလိုက်တယ်။မင်းတို့ကိုယ်ပဲရအစ်စ်ဆိုပြီးပါအပြင်ဘက်မှာမရှိဘူး။အတ္တနာဟိသူထံဒေနာကိုကိုယ်တိုင်ရှင်ကျေးအောင်ကိုယ့်ကိုယ်ကိုလေ့ကျင့်သင်ကြားပေး။ဒါလက်တွေ့လည်းဟုတ်တယ်လေ။ပညာတတ်ရှင်ကိုယ့်ဟာကိုယ်ကလေးဘဝတည်းအကြောင်းမှန်မှန်တတ်တယ်စာကြိုးစားတယ်။လိမ့်လိမ့်မှန်မှန်နေတယ်ဟုတ်အဲ့ဒီလိုပုံကိုယ်ကြီးကြီးပွားလာတဲ့ဆိုတာအမှန်တမ်းထင်ရှားစီပွားရေးလုပ်ငန်းတွေလုပ်ကြတယ်အရွယ်ရောက်လာတဲ့အခါအပြစ်ကင်းအောင်နေကြတယ်တန်းပြေတောင်းဝန်ကိုထမ်းဆောင်ကြတယ်ပြစ်ကင်းအောင်လုပ်ကြတယ်ကိုကြိုးစားမှုနဲ့ယာရုတွေတက်တယ်စီစဉ်ဥစ္စာတွေတိုးတက်တယ်အောင်မြင်လာတယ်ကြီးပွားလာတယ်နာမည်ကောင်းလက်မှတ်တွေရတယ်ဆိုဘယ်သူလှုပ်ထားတော့မေးလို့ရှိရင်ကိုလှုပ်ထားတယ်ကိုရဲ့ဆန်းဆောင်မှုတွေပေါ်မှာအတိမတ်ပြုခံရတာဒါလက်တွေ့ပဲကြီးတဲ့ပို့ပြီးတော့စဉ်းစားစရာမလိုဘူးကိုနဲ့အနီးကပ်ဆုံးလက်တွေ့အကျဆုံးကိုစဉ်းစားရမြတ်စွာဘုရားကအဲ့လိုခေါ်တာအတ္တနာဟိသူတံတိသူတံတိနာကိုယ့်ကိုယ်ကိုဆုံးမလို့အလွန်ကိုယဉ်ကျေးတဲ့အတ္တနာမိမိကိုယ်တိုင်ကအခုလိုလိမ်သာယဉ်ကျေးမှရည်ချင်းတွေပြည့်လာမှနာခံလဘတိတုံလဘံအလွန်တရာရခဲ့တဲ့အာကိုရကြီးကိုရမှာဖြစ်တယ်။ဟုတ်တာပဲဒါရသော်ဘုရားရဲ့အဆုံးအမကိုလိုက်နာကြရတဲ့ပုဂ္ဂိုလ်တွေဟာအာကိုရကိုအပြင်းမှမရှာတော့ပဲကိုယ်ကိုလေ့ကျင့်ပြီးရည်ချင်းကောင်းအောင်ကြိုးစားအားထုတ်တယ်။ရသော်ဘုရားအချိန်ချင်းဟောတယ်သီလဆိုတဲ့ကိုချင်းတရားဟာလူဘဝမှာတန်ဖိုးအရှိဆုံးပဲတမိုးရှိတဲ့ကိုချင်းတရားကိုယ်တဏ္ဍမှာပြေပေါ်ကြိုးစားခုလိုက်ကြည့်လိုက်မယ်ဆိုရင်နိုင်ငံတော်ပြဋ္ဌာန်းတာတဲ့ဥရီတွေလောရီကြည့်လိုက်မယ်ဆိုရင်ဘာဝတိလာအကျုံးဝင်နေတာပဲလေရာဇဝမှုလို့ဆိုရတဲ့အထဲမှာဘာဝတိလာဖောက်ဖဲမှုတွေရာဇဝမှုတွေသွားတာပဲလေအကုန်ဘာဝတိလာကြည့်လေလူတတ်မှုကျွလွန်နေဆို ာဏိပါဒသို့တော်လောကဥတွေကအစင်တန်းခွဲခြားထားတယ်လူတတ်တာကြတော့ပြစ်ကြီးတယ်လို့သတ်မှတ်ထားပြန်တယ်နော်တိရစ္ဆာန်တွေတတ်ဖြတ်ထားတာကြတော့အပြစ်မရှိတဲ့ကြောင်းကြောင်းထားပြန်မငြိမ်မြတဲ့သတ်မှတ်ချက်တွေရှိလူတွေလောက်ထားတဲ့ human made law ဆိုတာလက်တာမှုသဘာဝလောမဟုတ်ဘူးရသဗျာသခင်ကိုယ်တော်များကတော့အဲ့လိုမဟုတ်ဘူးသဗ္ဗပါဏဘူတဟိတံနုကံတုသတ္တဝါတွေအလုံးပေါ်မှာစင်နာတရားထားရမယ်လို့ဆိုလူရဲ့လို့မဟုတ်ဘူးညီတိသတ္တဝါပဲရှိရှိစင်နာတရားထားနေတာတချို့ကလည်းကြံခံပြီးတော့ဆိုရင်ဥမာမဲ့ချင်းနေကြဘိုးတွေအကောင်လောင်းတွေဗိုင်းရပ်စ်ပိုးတွေပေါ့လို့သူပြောတယ်ဒါတွေမတတ်လို့ရှင်လူတွေဒုက္ခရောက်သွားလိမ့်မယ်တိရစ္ဆာန်တွေကလောကကြီးကိုလူတွေကိုဒုက္ခပေးလိမ့်မယ်လို့ဆိုရင်စိတ်တည်ဖြစ်လာပြီးတော့တတ်ချက်တဲ့အရာတွေကိုကျွလွန်မှုတွေလောက်လာကြအဲ့ဒါကဘာအသွင်ဆောင်လုံးဆိုရင်လောကကြီးမှာနေရင်ငါကောင်းရင်ငါကောင်းစားရင်ပြီးတော့ကျန်တဲ့အရာငါ့ကိုနှောက်ယှက်ဖြစ်မဲ့အကောင်းတွေအကုန်ရှင်းမယ်ဆိုရင်ဒီစိတ်ဓာတ်ဖြစ်သွားတာပေါ့ဒီစိတ်ဓာတ်ဖြစ်သွားအဲ့ဒီစိတ်ဓာတ်ဟာကောင်းတဲ့စိတ်ဓာတ်လားဆိုမကောင်းတဲ့စိတ်ဓာတ်ဖြစ်မကောင်းတဲ့စိတ်ဓာတ်ကိုမွေးမြူရရတယ် selfish ဆိုရယ်ကိုကျိုးကိုကျိုးစီးပွားအတွက်ပဲကြည်ထက်လားအများကျိုးကြည့်တယ်ဆိုရယ်ကြက်ပြန်းတဲ့စိတ်ဓာတ်ကြီးစိတ်သုံးသွားပြီးတော့အကျဉ်းနာနဲ့မေတ္တာတရားတွေဆုံးရှုံးနေတာသွားတဲ့အတွေးခေါ်တွေပြတာဖြစ်လူတိုင်းလူတိုင်းတရားတိုင်းတရားတိုင်းဟာကံကြမ္မာနဲ့ပဝန်းကျင်ပေါ်မှာအခြေခံပြီးတော့သက်ရှင်ကြတာဖြစ်ပြီးတက်တာကံကြမ္မာရှိသမျှပဝန်းကျင်အခြေအနေကောင်းသမျှတော့သက်ရှင်ကြမှာပဲဆိုရင်ဇေယဘာမှမလို့သူ့ဘဝနဲ့တူသွားတဲ့သဘာဝတရားတွေဟာသူ့ဘာနဲ့တူထင်းကြီးပြီးတော့သွားတာဖြစ်တယ်အဲ့တော့ဆိုရင်ရမယ့်ဟာကိုမဆိုရင်မဲနဲ့မဆိုရင်ရမယ့်ဟာကိုသွားဆိုရင်တဲ့အခါလွဲမာတဲ့အလုပ်တွေကိုတခါမှလုံးမိချင်တယ်ခေဟာစနစ်လို့ခေါ်ကြတဲ့အတိုင်းလောကဟာသူ့အတူထိမ့်ညှိသွားတဲ့သဘောတွေရှိနေရှိနေတာကိုသွားပြီးစိုးရိမ်ပြီးတော့မိမိကိုယ်တိုင်ကပါဝင်ပတ်သက်သွားလို့ရှိရင်ကောင်းကျိုးချမ်းသာမရတဲ့အပြင်ဆိုးကျိုးတွေကပြန်ပြီးတော့တုံ့ပြန်လာတာပေါ့လူတွေရဲ့မှန်းရွက်နဲ့လောက်ရကြောင်ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေဟာလဲလာမှာမဟုတ်တာဒီကနေ့ခေတ်ပဲကြည့်အောင်ယာတိဥရုတွေကပူပြင်းပြီးတော့ဒုက္ခပေးလာတယ်ဒုက္ခပေးလာတာဟာဘသူတွေကြောင့်ဖြစ်တာတော့ဆိုလူတွေလုံးလို့ဖြစ်တာအဲ့တော့ကိုယ်လုံရနဲ့ကိုယ်ပြန်ဒုက္ခပေးတယ်ဆိုတဲ့အနေအထားမျိုးတွေဖြစ်ပေါ်စီတယ်ပေါ့သဘာဝတရားကြီးနဲ့အစဉ်ပြေအောင်မနေတတ်ဘူးဆိုလို့ရှင်လေသဘာဝတရားကြီးရဲ့ဓာန်ခတ်မှုကိုခံစားရသေးတာအဲ့တော့မြတ်စွာဘုရားရဲ့အဆုံးအမသဗ္ဗပါဏဗုဒ္ဓဟိတံနုကံတိသရဝအလုံးပေါ်မှာအကျဉ်းနာထားရအကျဉ်းနာထားခြင်းအချင်းငြိမ်းချမ်းတဲ့ပတ်ဝန်းကျင်ကိုတည်ဆောက်ပြီးသားဖြစ်ပါမိမိကိုယ်တိုင်ကအန္တရာယ်မပြုသည့်အတွက်ကြောင့်မိမိကိုအန္တရာယ်ပြုမဲ့ပုဂ္ဂိုလ်မရှိငြိမ်းချမ်းစွာအတူရှင်တွဲပြီးတဘာဝတရားကြီးနဲ့နေတယ်ဆိုတဲ့အဓိပ္ပာယ်ကိုဖော်ပြတာလက်တွေ့ကျင့်သုံးရတယ်နော်အဋ္ဌိနာဒနာဆိုရင်ရာဇဝမှုတွေထဲမှာကြည့်တယ်ခိုးတယ်လူရက်တယ်ဖောက်ထွင်းတယ်ဆိုတာတွေအဋ္ဌိနာဒနာနဲ့ပတ်သက်ဆိုကြည့်တယ်ဘယ်လိုနည်းနဲ့ပဲယူယူစိတ်တစိတ်ပဲယူယူနော်အဋ္ဌိနာဒနာမယူသားတဲ့စိတ်နဲ့သူတော်ဘာပစ္စည်းကိုရယူဖို့စ조사တာမှလည်းအဋ္ဌိနာဒနာဆိုရလို့အဋ္ဌိနာဒနာလို့ဆိုတဲ့ဒီမကောင်းတဲ့ဒုစရိုက်တစ်ခုရှောင်ကျင်လိုက်ခိုင်းတာဟာလူတွေဆိုတာဒီတံမိုးတစ်ခုတို့တက်သွားတယ်လူတွေရဲ့အသက်ရှင်မှုဟာမိမိတို့ပိုင်ဆိုင်တဲ့ပစ္စည်းပေါ်မှာမီးနေကြတာဖြစ်သွားတယ်ပိုင်ဆိုင်တဲ့ပစ္စည်းအလူရဲ့ခံရတယ်ဆိုရင်ဒီပုဂ္ဂိုလ်ရဲ့အသက်ရှင်ရည်တည်မှုကခက်ခဲသွားအဲ့ဒါကိုသူလည်းအသက်ရှင်ခွင့်ကိုလည်းအသက်ရှင်ခွင့်ဆိုတာ သိချမ်းသာမှာမှုကိုပေးနိုင်တဲ့အရိယဓမ္မကရှောင်ကျင်လိုက်တာဟာ society ထဲမှာကောင်းတဲ့အလေးထားကြီးတစ်ခုပဲတကယ်တော့လည်းကြည့်မယ်ဆိုရင်ကောင်းတဲ့အလေးထားဆိုတာလက်တွေ့သိနိုင်တဲ့အလေးထားမှရှိပါတယ်ကာမိတ္တမိစ္ဆာသာရဆိုတာလည်းကြည့်လိမ့်ကာမကိစ္စတွေမှာ unlawful sexual relationship ဆိုတာသဘာဝ society ကခွင့်ပြုထားတာမဟုတ်တဲ့society ရဲ့စီမံစည်းကမ်းနဲ့ဆန့်ကျင်ပြီးလုပ်တာမှန်လည်းများsociety ထဲမှာအငင်းပွားဖို့ပျက်စီးဖို့တူနဲ့တူမုန်းတီးဖို့ညီညွတ်ရေးပြပြဖို့အတွက်ဖြစ်ပေါ်နေတယ်ညီညွတ်ရေးပြပြသွားတဲ့ဆိုတဲ့ကသဘာဝတရားကြီးနဲ့ရင်ဆိုင်တဲ့အခါမှာစုပေါင်းရင်ဆိုင်ရမယ့်အနေအထားမျိုးတွေကလည်းရှိစုပေါင်းအားနဲ့ရင်ဆိုင်ရတဲ့ဟာမျိုးတွေကြတော့ညီညွတ်မှုပြပြသွားတဲ့အခါသဘာဝတရားကြီးကိုရင်ဆိုင်နိုင်မှာမဟုတ်တော့ပတ်ဝန်းကျင်ရဲ့အနေအထားတွေကိုရင်ဆိုင်နိုင်မှာမဟုတ်society ကြီးတစ်ခုလုံးပျက်စီးပြီးတော့ကျဆုံးသွားနိုင်တယ်ဒါကြောင့်မလို့ဒါဟာလည်းကြီးပွားတွေ့တဲ့ဖို့အတွက်ကိုချင်းသီလတစ်ခုပဲဘုဒ္ဓဝါဒလိမ်လည်ခြင်းမလုပ်ဘူးမှန်တာပဲပြောမယ်မဟုတ်မှန်တဲ့သူတော်ဘာအကျိုးပြက်အောင်ပြောတာမျိုးမလုပ်ဘူးလိမ်ပြီးတော့တစ်ဖက်သားရဲ့အကျိုးစီးပွားကိုဖျက်ဆီးတာကိုဆိုလိုတယ်ဘုဒ္ဓဝါဒမိမိရဲ့လိမ်လည်လှိစားမှုကြောင့်တစ်ဖက်သားဟာအကျိုးပြက်သွားဥပမာမဲ့ရုံးပြင်ကနာတက်ပြီးတော့မမှန်မကန်တက်တည်လိုက်တယ်ကိုမမြင်မဲနဲ့မြင်ပါတယ်လို့ပြောတယ်မြင်လာကြတော့မမြင်ဘူးလို့ပြောတယ်တစ်ဖက်သားနင်းတာဆုံးရှုံးသွားမမှန်မကန်အမှုရှင်တဲ့အခါတက်တည်ထွက်တာအဲ့ဒါမျိုးကအပြစ်ကြီးတဲ့မူတာပါတစ်ဖက်သားကျိုးစီးပွားတွေပျက်စီးသွားအဲ့ဒီတစ်ဖက်သားအကျိုးစီးပွားပျက်စီးသွားအောင်လိန်ညာမှုကကြီးမားခြင်းမဟုတ်လိန်ညာမှုကြီးချက်စေတီးယမင်းကြီးမျိုးတွေဆိုတဲ့လိန်လေမှုကအကြီးနဲ့အငယ်ယာရုဆက်ခံတဲ့အခါအကြီးကဆက်ခံအငယ်ကဆက်ခံလို့မရှိဘူးသူတို့ရဲ့ society ရဲ့လောအဲ့ဒါကိုသူကအကြီးကိုအငယ်လုပ်တယ်အငယ်ကိုအကြီးလုပ်တော့တစ်ဖက်သားဘလောက်နဲ့နာသွားလဲဆိုရှင်လားအဲ့လိုတစ်ဖက်သားနင်းနသွားစေတတ်တဲ့မူတဝါဒမျိုးလို့ဒီလိုဆိုလို့ရတယ်နော်အဲ့ဒါမျိုးမလုပ်ဘူးရှောင်ကျင်တယ်မန္တာကိုပဲပြောတယ်အမှန်မှန်တည်းရတဲ့နဲ့မမှန်တာကိုအမှန်လုပ်ပြီးတော့မပြောဘူးလို့ဆိုတာမမမကမပြောခြင်းအားဖြင့်မိမိရဲ့နှုတ်တခွန်းကြောင့်စကားတခွန်းကြောင့်တစ်ဖက်သားကိုဆုံးရှုံးပျက်စီးသွားစေတာမရှိဘူးဆိုတော့ဘလောက်ကျင့်ရဆရာကောဒီကိုကျင့်တည်လားကိုအပြောလေးကိုစကားလေးတခွန်းကြောင့်တစ်ဖက်သားနင်းနသွားတာဖြစ်စီဘူး။ဟောဒီတီလာလည်းအလွန်မြတ်လို့ကြာကောင်းတဲ့တီလာမှန်တာကိုပဲပြောမယ်မှန်တာကိုပြော။တစ်ဖက်သားနင်းနသွားမဲ့စကားမျိုးမပြောဘူးဆိုတာ။ခုခေတ်တော့အဲ့လိုလိုမဟုတ်ဘူးအချွန်နဲ့မာတာတို့ဘာတို့ဒါမျိုးတွေနဲ့လောက်ကြတယ်လေ။တစ်ဖက်သားဘာဖြစ်ဖြစ်ဆိုတာမျိုးတွေပြောတတ်ကြတာတွေဟာ society ထဲမှာပျက်စီးရပျက်စီးကြောင်းဒီလိုဖြစ်ပေါ်လာတာ ဒါကြောင့်မလို့တိလဆိုတာသိအရေးကြီးတယ်လို့ကိုတူအတွက်အရေးကြီးတယ်လို့အများအတွက်လည်းအရေးကြီးတယ်သုရမေရိယဆိုတာတော့မပြောနဲ့လေမူရင်းစေဝါစားသုံးနေတဲ့ society တစ်ခုဟာကြဆုံးမှုဆိုတာသိကြနေအသိဉာဏ်တွေရောပါလို့ဒီမှန်ကန်တဲ့အတွေးတွေမတွေးနိုင်ဘူးမှန်ကန်တဲ့အမြင်တွေမမြင်နိုင်ဘူး hallucination လို့ဆိုတဲ့မူရင်းကြောင်လေးကြောင်ကုန်မမှန်မကန်တဲ့အတွေးတွေမမှန်မကန်တဲ့မြင်တွေလုံးသမျှအလွဲတွေအချော်တွေကြီးကိုလှုပ်လာအုံနောက်ကမမှန်တော့ဘူးဆိုတာမျိုးဖြစ်လာဒီဘဝတွေမဲ့ဒုက္ခပေးနောက်ဘဝတွေတာထားသီလမလုံဘူးဆိုလို့ရှိရင်ဒီဘဝတွေမဲ့အကျိုးမဲ့ပျက်စီးဖို့ရာတွေအများကြီးဖြစ်လာတယ်ပေါ့ဒါကြောင့်မို့မြတ်စွာဘုရားကိုအားကိုကိုဆိုတာကိုကိုကောင်းအောင်လုပ်တာပဲဒီလိုဆိုလိုတာအဲ့တော့ဒါကိုကိုအားကိုကောင်းအောင်မလုပ်ခဲနဲ့အဖဘုရားသခင်မတော်မူပါလို့သွားလုံးနေလို့ပဲရတယ်မရနိုင်ဘူးပေါ့ဒီလိုဆိုလိုကိုကျူးလွန်ထားတဲ့အဖြစ်တစ်ခုကိုလည်းပဲခွင့်လွှတ်ပါသီခံပါဆိုလို့ရနိုင်မလားဒါဖြင့်ဘုရားဘာသာတွေရောခွင့်လွှတ်ပါသီခံပါလို့တောင်းပန်တာမရှိဘူးလားရှိတယ်ဘုရားဝါဒရဲ့တောင်းပန်မှုကဘာလဲလို့ဆို တစ်ဖက်သားကလည်းစိတ်နှလုံးကြောက်ပြောင်းသွားတယ်မိမိကိုယ်တိုင်ကလည်းသူ့စီကိုကိုယ့်အပြစ်ကိုအပြစ်လို့မြင်ပြီးတော့ဝန်ချတောင်းပန်လိုက်တဲ့အခါစိတ်ထဲမှာပေါ့သွားအဲ့ဒီအထီးကအပြစ်ကလွတ်သွားတာမဟုတ်ဘူးဘုရားဘာသာတွေဥပမာမယ်ဘုန်းကြီးတွေအဘသင်းလို့ဒေသနာကြားတယ်ဆိုတာဒီအပြစ်ကလွတ်သွားတယ်ဆိုတဲ့အတိတ်ပဲပြောတာမဟုတ်ဘူးနောက်ထပ်ထပ်မဖြစ်အောင်လုပ်တဲ့သဘောပဲရှိတယ်ဒါကြောင့်မို့လို့ဏိကုံးကျုပ်တကားမှာပါအာယတေအာဝတ္တသံဝရိယတိနောက်ဓာမျိုးမဖြစ်အောင်ဆောက်မလားဆောက်ရှောက်ပလားခိမ့်သိမ့်ဆောက်ရှောက်ဆောက်ရှောက်ပါမယ်ဆိုတဲ့ promise အဲ့ဒီ promise ရလိုက်တဲ့အခါကျတော့သူကိုယ်သူတတိပေးတာငါဓာမျိုးနောက်ထပ်မဖြစ်ရှာမိသားစုတွေမှာလည်းကလေးတွေဆုံးမကြတယ်ဟုတ်လားနောက်ဓာမျိုးမလုံနဲ့ဒါဓာမျိုးမလုံနဲ့ဆိုတာလုတ်ပြီးသားကိုပြင်တာမဟုတ်ဘူးနောက်ထပ်မဖြစ်ဖို့တားတဲ့သဘောပဲရှိတယ်လုတ်ပြီးသားပြီးသွားပြီလေဒါကြောင့်ပြောတာ what have you done cannot be undone လုတ်ပြီးသားတစ်ခုကိုမလုတ်ရသေးဘူးလို့ပြောလို့ပဲရမှာပြီးသွားပြီလေပြင်လို့မှမရတော့ဘူးပြင်လို့ဖြစ်နိုင်တဲ့ကိစ္စမှမဟုတ်ဘူးအဲ့တော့သူကအပြစ်ဆိုတာနှစ်ခုရှိကျွလွန်လို့ဖြစ်လာတဲ့အပြစ်ကတစ်ခုအဲ့ဒီပြစ်မှုပေါ်မှာထပ်ပြီးတော့တုံနှွေးနှွေးနဲ့စိတ်ပူနေတဲ့အပြစ်ကတစ်ခုတောင်းပန်နေဝန်ချတယ်ဆိုတာကျွလွန်တဲ့အပြစ်ကိုပြုလုပ်ခြင်းကြောင့်ဖြစ်ပေါ်လာတဲ့အာရမ္မစလို့ခေါ်တဲ့ကျွလွန်ခြင်းကြောင့်ဖြစ်ပေါ်လာတဲ့အပြစ်ကိုတားဆီးတာမဟုတ်ဘူးတုံနှွေးနှွေးဖြစ်နေတဲ့နောက်ထပ်တိုးလာတဲ့အပြစ်တွေကိုတားဆီးတာဆက်မဖြစ်အောင်လုပ်တာတော့ဒါပါပဲနော်ကင်ဆာရောဂါဖြစ်တယ်ဆိုတော့ကင်ဆာတွေမပြတ်ပွားအောင်ဒါကော်ပရေရှင်းလုပ်တယ်ဆိုတော့အဲ့ဒီအတွက်မဖြစ်အောင်တားတဲ့သဘောဖြစ်ပြီးသားကတော့အနေယူကြီးကတော့ကြံမှာပေါ့ကြောက်မှာမဟုတ်ဘူးလုပ်ပြီးသားကြီးကတော့လုပ်ပြီးသားကြီးဖြစ်သွားသို့တော့ပြတ်ပွားမလာအောင်တားပစ်တယ် isolate လုပ်ပစ်လိုက်တယ်အဲ့ဒီလိုလှုပ်ထားခြင်းအဖြစ်လူရဲ့စိတ်ဟာပေါ်ပါရှင်လန်းတက်ကြွပြီးကောင်းတာတွေကြီးပဲဆက်လုပ်သွားဒီလိုအိဗယ်မျိုးဖြစ်တယ်ဒါဗုဒ္ဓဘာသာရဲ့ဩကာသအရာဆူတောင်းတာအဲ့ဒီအိဗယ်ကြီးနော်မတူဘူးဆိုတာသတိထားခွင့်လွတ်ဖို့တောင်းတာမဟုတ်တစ်ဖက်သားကခွင့်လွတ်တာမဟုတ်ဘူးမိမိကိုယ်တိုင်ကိုယ်ကဒါမျိုးတော့မလုပ်ပါဘူးလို့ promise လုပ်ထားပြီဒါအဓိကဒီလိုဆိုလိုတာအဲ့တော့လူတွေရဲ့ကိုချင်းတရားမှာရင်ကျေးတဲ့ပုဂ္ဂိုလ်တွေအနေထားမှာဘာဟာအရေးကြီးဆုံးလို့ဆိုကိုချင်းတီလာအရေးကြီးဆုံးပဲကိုချင်းစရိတ်ကအကျင့်စရိတ်ကောင်းတဲ့လူအတိုင်းဝိုင်းဒီကနေ့ခင်မလဲအလုခန့်တော့မယ်ဆိုရင်ကရိတ္တဆိုတာကိုကြည့်တာပဲလေကိုချင်းတီလာတံမိုးထားရုံပဲခနေ့ကြည့်အောင်အကျင့်ကောင်းမကောင်းဒါကိုထောက်ခံချက်တွေနဲ့ဒီလိုယူပြီးတော့ကျင့်ကောင်းတဲ့ပုဂ္ဂိုလ်ရွေးတာဆိုတာဒါအမှန်တမ်းမှထင်ရှားအဲ့ဒါဟာအတ္တနာဟိသုထံတေနကိုကိုယ်တိုင်လေ့ကျင့်ထားတဲ့ရတဲ့အရည်ချင်းတစ်ခုပဲအဲ့ဒီအရည်ချင်းမျိုးကိုရောက်ပြီးတော့ဒါဖြင့်ဒီတဲ့မြင့်တဲ့အရည်ချင်းပါတော့ဆိုအဲ့ကိုချင်းတိလာကောင်းသွားလို့ရှိရင်ဘာအကျိုးရှိတော့ဆိုတိလပရိဘာဝီတော်သမာဓိမဟာဘလောမဟာလိတံတော်ကိုချင်းတီလာနဲ့ထုံမွန်းထားလိုက်တဲ့စိတ်ရဲ့တည်ငြိမ်မှုပို့ပြီးတော့ဆွမ်းဆောင်မှုပေးနိုင်တယ်လို့ဆိုသမာဓိတရားကိုချင်းတီလာပြက်ပြားပြီးတော့သမာဓိအလုံးလုံးနေတဲ့မြအောင်မြင်မှာမဟုတ်ဘူးနော်ကိုချင်းတီလာပြက်ပြားနေရတဲ့အဲ့သမာဓိတွေလုံနေတယ်ထူထောင်နေတယ်ဆိုတာမဖြစ်နိုင်တဲ့အရာနှစ်ခုလုံနေတဲ့အခြေအနေမျိုးရဒါကြောင့်မို့ကိုချင်းတီလာပေါ်မှာအခြေခံကိုချင်းတီလာကဘလို့အကျိုးပြုတာလဲလို့ဆိုလို့ရှိရင်ကိုချင်းတီလာကောင်းတဲ့ပုဂ္ဂိုလ်တရားဟာကိုယ့်ကိုပြန်စဉ်းစားလိုက်တိုင်းငါမဟုတ်တာမလုပ်ဘူးဆိုတာဟုတ်သိအဲ့ဒီသိတယ်မဟုတ်တာမလုပ်ဘူးဆိုတဲ့ကိုယ့်စိတ်ရဲ့ကိုအာကိုယုံကြည်မှုလေးကအနာဝိသဒုက္ခလို့ခေါ်တယ်ပြစ်ကင်းတယ်အဲ့ဒီပြစ်ကင်းတာလေးကိုစိတ်သတိရလိုက်တိုင်းအမှတ်ရလိုက်တိုင်းဘာဖြစ်တော့စိတ်နှလုံးထဲမှာအေးချမ်းသွားစိတ်နှလုံးအေးချမ်းမှုကဝမ်းမြောက်မှုကိုဖြစ်စေဝမ်းမြောက်မှုကပီတိကိုဖြစ်စေပီတိကကိုယ်စိတ်ငြိမ်းချမ်းမှုကိုဖြစ်စေဒါကိုယ်ကဖြစ်ခိုင်းတာမဟုတ်ဘူးသူ့ဘာသူဇက်တိုက်ဇက်တိုက်ဇက်တိုက်ဒီလိုဖြစ်သွားကြောင်းကျိုးဆက်ဆက်သွားရသော်ဗျာသုံးတဲ့စကားလုံးနဲ့ပြောမယ်ဆိုရင်သီလံအဝိပတိတာရာ ကိုချင်းသီလာဘယ်တော့ပြန်စဉ်းစားစဉ်းစားသီလာရှိနေပြီဆိုရင်စိတ်နှလုံးစိတ်ဝမ်းအေးချမ်းနေမဟုတ်တာလုံးမထားတော့စိတ်ထဲမှာပူရာဆိုမရှိဒါနဲ့ပတ်သက်ပြီးမပူပေါ့မပူတော့ဝမ်းမြောက်တယ်ပမောဇ္ဇဝမ်းမြောက်တော့ပီတိဖြစ်တယ်ပီတိဖြစ်တော့ကိုယ်နှလုံးကိုယ်စိတ်နှလုံးအေးချမ်းတယ်ပတ္တိဖြစ်တယ်ပတ္တိဖြစ်တဲ့အခါဒုက္ခနေလို့ထိုင်လို့ကောင်းတဲ့သတ္တာလည်းပေါ်ပါတယ်စိတ်ပေါ်ပါတယ်ကိုယ်ပေါ်ပါတယ်ဒုက္ခကိုယ်နဲ့စိတ်ပေါ်ပါနေတဲ့ပုဂ္ဂိုလ်တယောက်ဟာဘာကိုပဲအာရုံစိုက်လိုက်စိုက်လိုက်စိတ်ကလေးကဒုက္ခိနောစိတ်တံတမာတိယတိစိတ်ချမ်းသာကိုချမ်းသာရှိတဲ့ပုဂ္ဂိုလ်တယောက်ရဲ့စိတ်ဟာတည်ငြိမ်တယ်လို့ပြောတာမှန်တယ်လေကကိုချမ်းသာစိတ်ချမ်းသာမရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာဘယ်လိုမှမတည်ငြိမ်ဘူးအဲ့ဒါကိုချင်းသီလကရလာတဲ့အကျိုးတွေဟာတမာတိတည်ငြိမ်မှုကိုရတယ်အဲ့ဒါကိုမြတ်စွာဘုရားရည်ဆွေးပြီးတမာတိပြိပာဝိတောသီလပြိပာဝိတောတမာတိမာဘလောမာနိတံတော်သီလနဲ့ထုံဝမ်းထားတဲ့စိတ်တည်ငြိမ်မှုဟာအကျိုးကျေးဇူးတွေအများကြီးပဲ။ဆင်ငယ်ဆင်ငယ်ဖြစ်ပေါ်လာတဲ့အကျိုးကျေးဇူးတွေကြီးမားသောအကျိုးကျေးဇူးတွေကိုရရှိနိုင်တယ်လို့ဆို။ဟုတ်ပြီစိတ်တည်ငြိမ်လာတဲ့အခါကျတော့စိတ်တည်ငြိမ်မှုကိုအကြောင်းပြုပြီးတော့ဘာကိုပဲလေးလာလေးလာဘာကိုပဲတင်ယူတင်ယူလင်းလင်းမြန်မြန်ကြီးတက်လာမပြီးလာတဲ့စဉ်းစားဉာဏ်လေးပိုကောင်းလာတဲ့အဲ့ဒါကိုမြတ်စွာဘုရားတမာတိပရိပါဟိတာပညာမဟာဗလာမဟာနိတံတာစိတ်တည်ငြိမ်မှုကိုခြေခံထားပြီးတော့ပညာတွေကိုလေ့လာဆွေးနွေးအားထုတ်မယ်ဆိုလို့ရှိရင်ပို့ပြီးတော့ကြီးမားတဲ့အကျိုးကျေးဇူးတွေအောင်မြင်မှုတွေရနိုင်တယ်ဟုတ်တယ်စိတ်မငြိမ်ပဲနဲ့စာကျက်လည်းရမှာမဟုတ်ဘူးစိတ်မငြိမ်ပဲနဲ့ပညာတွေလေ့လာလည်းမှတ်မိမှာမဟုတ်ဘူးစိတ်ဓာတ်တည်ငြိမ်မှုဟာအမတန်မှအရေးကြီးတယ်ဒါကြောင့်မို့မြတ်စွာဘုရားကိုယ်ကိုအားကိုးတဲ့အနေနဲ့ကိုလုံးဝမဲ့အလုပ်တွေကိုလုပ်ခိုင်းတာဒါမှန်ကန်တဲ့လမ်းရင်ကိုချပြပြီးကိုကိုယ်တိုင်ရှောက်ကြရမှာလို့ဆိုဟုတ်ပြီပညာရလာပြီစိတ်တည်ငြိမ်မှုအပေါ်မှာပညာရလာပြီဆိုရင်ဘာဖြစ်လဲပညာပရိပါဝိတံစိတ်တံသမ္မတေဝအာတဝေဟိဝိမုစတိအမြင့်ဆုံးအဆင့်တည်းအောင်ရောက်သွားမယ်ပညာနဲ့ထုံမှန်းထားတဲ့ကိုယ့်ရဲ့စိတ်ကလေးဟာစိတ်ထဲမှာမကောင်းတဲ့သဘောတရားတွေစီးဝင်နေတာတို့မကောင်းတဲ့စိတ်ဓာတ်တွေတို့ယုံညံ့တဲ့စိတ်ဓာတ်တွေကိုယ်စိတ်ထဲမှာဖြစ်တာမရှိတော့ပညာနဲ့လွှမ်းခြုံထားသည့်အတွက်ကြောင့်မကောင်းတဲ့စိတ်နေသဘောတရားတွေဟာပျောက်ွယ်ပြီးတော့သွားနောက်ဆုံးမှာလူတွေပြောကြတဲ့စိတ်ဆင်းရဲလိုက်တာစိတ်ပူလိုက်တာဆိုတဲ့စိတ်ကိုပူစေတတ်တဲ့တရားတွေစိတ်ကိုဆင်းရဲစေတတ်တဲ့တရားတွေအကုန်လုံးရှင်းပြလိုက်တယ်ရှင်းပြလိုက်တဲ့အတွက်ကြောင့်စိတ်ပူလိုက်တာဆိုတာလည်းမရှိဘူးစိတ်ချင်းရလိုက်တာဆိုတာလည်းမရှိတော့ဟုတ်စဉ်းစားကြည့်ရင်စိတ်ပူတယ်ဆိုတာသူကပူတာမှမဟုတ်တာဘယ်ကလေးနေထားနေလို့စိတ်ပူတာပူစီတတ်တဲ့တရားတွေကိုယ်တဏ္ဍမှာဖြစ်လာရင်ပူတာပဲလေအဲ့ဒီဟာတွေမဖြစ်အောင်ထိန်းထားလိုက်ပြီးဖယ်ရှားပြလိုက်ပြီးဆိုရင်အဲ့ဒီစိတ်ကိုပူလောင်စေတတ်တဲ့ညှင်းဆဲတတ်တဲ့သဘာဝတရားတွေစိတ်ထဲမှာမရှိတော့ဘူးဆိုရင်စိတ်ထဲချမ်းခိုင်မှုကိုပြေဝရ။ရသော်ပြားကိုကိုးဝေးရတဲ့ဒီဗုဒ္ဓဘာသာဖြစ်ရတဲ့အမြင့်ဆုံးအကျိုးဟာဘာလဲလို့ပြောလို့ရှိရင်အမြင့်ဆုံးအကျိုးဟာဘာလဲဆိုစိတ်ထဲချမ်းခိုင်မှုကိုရရှိခြင်းဟာအမြင့်ဆုံးအကျိုးပဲ။လောကလူသားတွေရဲ့စိတ်ထဲချမ်းခိုင်မှုမရှိဘူးရင်းရိုင်လေး။ကောင်းစားနေရင်တစ်မျိုးမကောင်းစားလို့ရှိရင်တစ်မျိုးစိတ်ထဲရဲ့ချမ်းခိုင်မှုဟာအမြဲတမ်းအားနေတယ်။အေးဘုရားဘာသာဖြစ်တဲ့ပုဂ္ဂိုလ်ကြီးကြတော့ကြည်လီမြတ်စွာဘုရားအဆုံးမတော်တိုင်းကြည်ကြည်ဝါဝမလုံနိုင်သေးတော့ဘုရားဟောတဲ့တရားဓမ္မတွေကိုနာယူထားတဲ့အခါဒီဘုရားဘာသာတွေရဲ့စိတ်နေသဘောထားတွေဟာစံခိုင်မှုအထိုက်အလျောက်ရရှိပြီးတော့အယောင်ဟတ်နေတာတွေကိုတွေ့ရတယ်။ဒါကြောင့်မို့စာပေထဲမှာရေးထားတာတွေဖတ်ကြည့်ပြီးမိကြပါလိမ့်မယ်မြန်မာနိုင်ငံအဝေးသတင်းတွေကိုကြည့်ပြီးတော့မြန်မာနိုင်ငံကိုရောက်လာကြတဲ့နိုင်ငံများသားတွေဟာမြန်မာလူမျိုးတွေရဲ့ဒီရောက်တဲ့ပြုံးရွှင်နေတဲ့မျက်နှာတွေကိုမြင်ရတဲ့အခါမှာသူတို့မျက်စိလဲသွား သူတို့ဆိုဒီလိုနေနိုင်မှာမဟုတ်ဘူးပေါ့မြန်မာလူမျိုးတွေကမြေတိလောကရံနဲ့တွေ့တွေ့အပြုံးမပြက်ဒီလိုပဲနေသွားနိုင်ကြတာဟာမြတ်စွာဘုရားရဲ့အဆုံးအမတွေကြောင့်ဆိုတာအမှန်တမ်းမှထင်ရှားတချို့နိုင်ငံကတချို့လူမျိုးတွေဆိုလို့ရှိရင်လောကရံကိုမခံနိုင်လို့ကိုယ့်ကိုယ်တတ်သိတဲ့လူတွေအများကြီးပဲကြည်အောင်မြင်ကြီးပွားတိုးတက်နေတဲ့ကောင်းတဲ့လောကရံဆိုတာကိုကြတော့သူတို့ဟာခန္ဓာမမတိခံနေအဆိုးလောကရံနဲ့မကြုံလိုက်နဲ့ကြုံလိုက်ချင်တဲ့ဒီတိုင်းနဲ့ဘဝကိုအဆုံးစီရင်သွားကြတဲ့ဟာတွေကလောကကြီးမှာအများကြီးပဲအေးမြန်မာလူမျိုးတွေဟာအကောင်းလောကရံနဲ့ပတ်သက်ပြီးတော့လေတိခဏနိုင်စွာရှိလာကြတယ်အဆိုးလောကရံနဲ့ပတ်သက်လာပြီးတော့လေတိခဏနိုင်စွာရှိလာကြအဲ့ဒီတိခဏနိုင်စွာရှိလာတာသက်စော်ပြားရဲ့အဆုံးမကြောင့်ပဲလို့ကိုကိုအကယ်၍သာအာဟုထပ်ပြီးတော့ကိုယ်တဏ္ဍမှာရှိတဲ့သီလကိုမွမ်းမံတည်ဆောက်မယ်သမာဓိတရားဖြစ်အောင်ကြိုးစားမယ်အသိပညာတွေဖြစ်အောင်ကြိုးစားမယ်ဒီရည်ချင်းတွေတိုးမြင့်နိုင်မယ်ဆိုလို့ရှိရင်တော့လုံးဝကြံ့ခိုင်ပြီးတော့ခိုင်မာတဲ့စိတ်ဓာတ်ကိုရမှတေချာဖြစ်တယ်ကြောက်တောင်ကြီးဟာဘယ်ဘက်ကလာတဲ့မုန်တိုင်းပဲဖြစ်ဖြစ်ဒီကြောက်တောင်ကြီးဟာနေရာရွေ့တော့မှာမဟုတ်ဘူးလုံရှားရင်းရိုက်တော့မှမဟုတ်ဘူးကျောက်တောင်ကြီးရဲ့ကြံ့ခိုင်မှုမျိုးလိုမြည်သည့်လောကရန်ပဲလာလာကောင်းတဲ့လောကရန်ဖြစ်စေဆိုးတဲ့လောကရန်ဖြစ်စေဘုရားရဲ့တပည့်တော်ကတွေစိတ်ဓာတ်ပြည်ငြိမ်မှုကိုရရှိသွားပြည်ငြိမ်မှုရရှိသွားပြီးလှုပ်တဲ့လှုပ်ထိုက်တာတွေလှုပ်သွားခြင်းဟာမှန်ကန်တဲ့လမ်းကြောင်းပေါ်ရောက်ရှိခြင်းပဲဖြစ်တယ်နော်ဒါကြောင့်မို့ကဘာမှာကိုယ်ဝယ်မှုတွေလွဲမားစွာလမ်းကြောင်းတွေပေါ်မှာရောက်ရှိနေတဲ့အချိန်ရသော်ဘုရားကမှန်ကန်တဲ့လမ်းကြောင်းပေါ်ကိုတင်ပေးလိုက်တယ်အတ္တဟိအတ္တနောနာထောကောဟိနာထောပရောတိယကိုယ်ကိုယ်သာလေမိမိဒီသာလေမိမိရဲ့ကိုယ်ဝယ်ရာဖြစ်တယ်တခြားသူကဘယ်မှာကိုယ်ဝယ်ရာဖြစ်နိုင်မလဲဘာဖြစ်လို့လဲဆိုရင်အတ္တနာဟိသုတံလေနာကိုယ့်ကိုယ်လေ့ကျင့်သင်ကြားလိမ္မာရင်ချေအောင်လုပ်နိုင်မှနော်တကယ်ရခဲ့တဲ့အားကိုးရမယ်အရင်ချင်းကြီးတခုကိုရနိုင်တာဖြစ်တယ်ဆိုတော့တရားစကားအမှန်တမ်းတန်ဖိုးရှိတယ်မှန်ကန်တဲ့လမ်းကြောင်းပေါ်ကိုရောက်အောင်ဆက်တင်ပေးတဲ့အဆုံးအမဩဝါဒဖြစ်တယ်ပေါ့အဲ့ဒီအဆုံးအမဩဝါဒတိုင်းတို့တွေကိုယ့်ကိုအားကိုးဆိုဒီမှာကိုယ်တဏ္ဍမှာကိုချင်းတိလာတွေကောင်းအောင်လုပ်အောင်မှာဖြစ်တယ်သမာဓိတရားတွေကောင်းအောင်လုပ်အောင်မှာဖြစ်တယ်ပညာတရားတွေထက်မြက်အောင်လုပ်အောင်မှာဖြစ်စသရာရာရသော်ဗျာကအရေးကြီးဆုံးဆိုပြီးတော့ဟောထားတဲ့တရား၅မျိုးကိုမှတ်သားပြီးတော့ဒီမိမိတို့ဘဝတိုးတက်အောင်ကြိုးစားကြဘူးသတ္ထာရှိရမယ်သီလရှိရမယ်သုတရှိရမယ်သာကရှိရမယ်ပညာရှိရသတ္ထာသီလသုတသာကပညာသဒ္ဓါဆိုတာဘုရားပေါ်မှာယုံကြည်အားထားမှုယုံကြည်တယ်ဆိုတာရသော်ဗျာရဲ့တကူကိုယုံကြည်တာမဟုတ်ဘူးအတိညာကိုယုံကြည်ဖရားရဲ့အသိဉာဏ်ကိုယုံကြည်လို့ဖရားအဆုံးအမတိုင်လိုက်တာနော်ယုံကြည်မှလိုက်တာဒါကြောင့်တရားလို့ဆိုရယုံကြည်မှုရှိရမယ်ယုံကြည်မှုရှိသည့်အတိုင်းကိုချင်းတရားကောင်းအောင်လုပ်ရမယ်ဘာသာမြတ်စွာဘုရားရဲ့အဆုံးအမတွေနဲ့ပတ်သက်ပြီးတော့ဒီတရားနာတာတို့တရားစာအုပ်တွေဖတ်ရှုတာတို့အမှန်ကန်သိအောင်ကြိုးစားရမယ်သုတ္တဒီဒီရထားတဲ့ပစ္စည်းဥစ္စာတွေကိုအများနဲ့ခွဲဝေသုံးတယ်မိသားစုမှာခွဲဝေသုံးတယ်ကိုရထားတဲ့ပစ္စည်းနဲ့ကိုချမ်းသာအောင်နေတယ်နော်ဒါကိုစာကားလို့ခေါ်ကိုချမ်းသာအောင်လို့တယ်ကိုမိပါတွေချမ်းသာအောင်ထားတယ်ကိုမိသားစုချမ်းသာအောင်ထားတယ်ကိုဆွေမျိုးတင်ကားတွေကူညီတယ်ဒါနကောင်းမှုပြုတယ်ဆိုတဲ့ဒီစာကားတရားပညာလို့ဆိုတာလောကရဲ့သဘာဝတွေကိုအမှန်တိုင်းသိအောင်ကြိုးစားတယ်ကံကံဤကျိုးလုံးတင်တာနဲ့မလုံးတင်တာတိတာကစနောက်ဆုံးဟာသဘာဝဆိုင်ဖြစ်တဲ့အသည့်ဝိပဿနာအသည့်ဖြစ်အောင်တိအောင်ကြိုးစားခြင်းဖြစ်ပါလေမိမိရဲ့မိမိကိုယ်ကိုအားကိုးရရောက်တယ်လို့ရသော်ဗျာရဲ့အဆုံးအမတိုင်းလိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်း